ရန်ကုန်တိုင်းဒေသကြီးမြန်ငုံခရိုင်မြောက်ကလာပါမြို့နယ်ပြန်ကြားရေးနှင့်ပြည်သူ့ဆက်ဆံရေးဦးစီးဌာနလူမှုခြေပြုဝတ်ဟုဌာန Community Center ခန်းမတွင်စက်တင်ဘာလ23ရက်နေ့နေ့လယ်တနာရီအချိန်ကလူကုန်ကူးမှုတိုက်ဖျက်ရေးနေ့အကြောင်းအသိပညာပေးတော်ရှိုးဆွေးနွေးပွဲဆောင်ရွက်ခဲ့ပါတယ်အဆိုပါတော်ရှိုးဆွေးနွေးပွဲတွင်မြောက်ကလာပါမြို့နယ်ပြန်ကြားရေးနှင့်ပြည်သူ့ဆက်ဆံရေးဦးစီးဌာနမှဒုတိယဦးစီးမှုဒေါ်သိန်းကြီးပြည့်ဖြိုးကယခုလိုမေးမြန်းဆွေးနွေးခဲ့ပါတယ်
နေပြုလုပ်တဲ့အစီအစဉ်လေးကတော့လူကုန်ကူးမှုတိုက်ဖျက်ရေးအကြောင်းသိပညာပေးတော်ချူလေးပဲဖြစ်ပါရဲ့ရှင်။မင်္ဂလာပါဆရာရှင်။ဆရာအနေနဲ့ပေါ့နော်။ဒီလူကုန်ကူးမှုတမိုင်းအကြောင်းလေးကိုပြောပြပေးပါလားရှင
်။ဟုတ်ပါ။ပြောရမယ်ဆိုရင်တော့ဒီလူကုန်ကူးမှုတမိုင်းအကြောင်းနဲ့ပြောမယ်ဆိုရင်တော့ဒီကဘာမှာပေါ့နော်။ကဘာမှာဒီကုန်ကူးတယ်ဆိုတော့ဆရာကဟိုးရှိပုတ်ဝေးတဲ့နေလေးရပေါ့။အဲ့တော့ဒါတမဲ့ပစ္စည်းတွေကိုဒါကုန်ကူးကြတာပေါ့နော်။ရောင်းကြဝယ်ကြတယ်နောက်ပိုင်းကျတော့တက်ရှိတရိษံတွေကိုကုတ်ကူးရတယ်ရောင်းရဝယ်ကြတယ်။နောက်ဒီ19ရာစုနောက်ပိုင်းရောက်တဲ့အခါမှာအဲလူကုတ်ကူးမှုအဲ့မှာစလာခဲ့တာပေါ့။စလာခဲ့တာအဲ့ဒီမှာဆိုရင်ဒီအာဖရိကတိုက်မှာဆိုရင်လူမဲတွေပေါ့နော်။လူမဲတွေကိုဖမ်းဆီးပြီးတော့ရောင်းချတယ်နော်။ရောင်းချရင်ပြုတ်လုတယ်နောက်တစ်ခါသူတို့ကိုပေါ့နော်။ကျွဲတွေနွားတွေခိုင်းတယ်လို့ပေါ့နော်။ရဲရဲစစ်စစ်နှိမ့်ဆက်ညှဉ်းပန်းပြီးတော့ခိုင်းစီခိုင်းကြတယ်။ဒီခေတ်ကနေပြီးတော့ဒီ20ရာစုကိုရောက်လာတဲ့အခါကျတော့လူယူတွေကိုပါဒီလူကုန်ကူးမှုတွေဖြစ်လာနေပြီးတော့အဲဒီနေ့အထိဖြစ်နေတဲ့အခြေအနေအထိကိုပဲကြည့်မယ်ဆိုရင်ဒါလူကုန်ကူးမှုသမိုင်းကြောင်းဟာတွေ့နိုင်ပါတယ်။ကဲပါဆရာ။ဒါဆို
ရင်ဒီလူကုန်ကူးခြင်းဆိုတဲ့အဓိပ္ပာယ်ဖွင့်ဆိုချက်လေးကိုလည်းပြောပြပေးပါအောင်ဆ
ရာရှင်။အဲလူကုန်ကူးခြင်းဒီအဓိပ္ပာယ်ကတော့ပုဂ္ဂိုလ်တဦးပေါ့နော်။ပုဂ္ဂိုလ်တဦးကနေပြီးတော့အခြားပုဂ္ဂိုလ်တဦးရောက်ကိုပေါ့နော်ဒီကာယကံရှင်ရဲ့သဘောတူတာလက်ရှိမယ်မတူတာလက်ရှိမယ်ပေါ့နော်အဲ့ဒါများကိုသူတို့ကိုတိတ်လွင်းနေစူဆောင်းမယ်နော်နောက်တစ်ခါသူတို့ကိုလွှဲပြောင်းပေးတာမျိုးရောင်းချတာမျိုးနော်ငားရမ်းတာမျိုးပေါ့နော်အဲအဲ့လိုပြုလုပ်ခြင်းပေါ့နော်တချို့ကလည်းဗာလဲဆိုတော့ခိုလုံခွင့်ပြုတာပေါ့အဲဒါလည်းသူကဒါလူကုန်ကူးခြင်းအသေးပဲတော့ပါပါတယ်ဒီလူကုန်ကူးမှုဒါစီရေဥပဒေဒါဗျာနေပြီးတော့သတ်မှတ်ရဆိုတာစီဥပဒေအခန်း1ပုံမှ3မှာအဲအဲ့လိုပဲသူတို့ကဖွင့်ဆိုတာပဲဒါလူကုန်ကူးခြင်းရဲ့ဖွင့်ဆိုချက်ပါပဲ
လူမောင်ကိုလှုပ်ခြင်းနဲ့လူကုန်ကူးခြင်းဆိုတာတူပါလားဆရာရှင
်ဒီလူမောင်ကိုနဲ့လူကုန်ကူးတယ်ဆိုတာကတော့တူပါသလားဆိုရင်တော့သူကတူတော့မတူဘူးအနှဲငယ်စီတော့ကွဲပြားတယ်အနှဲငယ်စီကွဲပြားတယ်ဆိုတာဒီလူမောင်ခိုးတာဟုတော့ပေါ့နော်လူတဦးတယောက်ကနေပြီးတော့ဒီကိုယ်နိုင်ငံကနေလူပေါ့အခြားနိုင်ငံကိုပေါ့သူကအခြားနိုင်ငံငွေကြေးနဲ့ဖြစ်ဖြစ်ပေါ့နော်တရားမဝင်ပို့ဆောင်တာပေါ့နော်အဲအဲ့လိုပို့ဆောင်တာကိုအဲပြောလို့ရတယ်နောက်တစ်ခါဒီပညာရှင်တွေရဲ့အဆိုအရတော့အဲဒီပြောမယ်ဆိုရင်လူမှောက်ခိုးတာကိုသူတို့ကနေဆက်ကိုဖြတ်ထားပါရမယ်နောက်တစ်ခါတရားမဝင်လည်းဖြစ်ရမယ်နောက်တစ်ခါအကျိုးအမြတ်ပေါ့နော်အကျိုးအမြတ်တစ်ခုခုကိုလုံဆောင်တာမျိုးလည်းဖြစ်တယ်အဲဒီလိုဆိုရင်ဒါကလူမှောက်ခိုးတယ်လို့ပြောလို့ရတာပေါ့နော်နောက်တစ်ခါလူကုန်ကူးခြင်းကြတော့နည်းနည်းလေးกว่าရှားတာပါလဲဆိုတော့ဒစီဒီပေါ့နော်ဒီတစုံတော့ဥကနေပြောပေါ့နော်သူ့အကျိုးစီးပွားအတွက်ကိုအခြားသူတယောက်ရဲ့လောက်အားကိုပဲဖြစ်ဖြစ်ပေါ့နော်နောက်တော့ခန္ဓာကိုယ်ပဲဖြစ်ဖြစ်အမျက်ထုတ်ခေါင်းပုံဖြတ်ပြီးတော့ပြုလုပ်ထားကိုတော့ဒါလူကုန်ကူးခြင်းလို့ဆိုပါတယ်အဲအဲ့လိုကလေးတော့กว่าရှားတာကိုတွေ့ရမှာဖြစ်ပါတယ်
လူကုန်ကူးမှုတားဆီးကာကွယ်ပုံလေးတွေလည်းပြောပြပေးပါလားဆရာရှင
်။ဟုတ်ကဲ့။လူကုန်ကူးမှုတားဆီးကာကွယ်ရေးလုပ်ပုံလေးတွေကိုမပြောခင်မှာဘယ်လိုလူမျိုးတွေဒီလူကုန်ကူးခံရတယ်လဲဆိုတာကိုအရင်ဆုံးပြောပါမယ်။ဘယ်လိုလူမျိုးတွေလူကုန်ကူးခံရတယ်လဲလို့ဆိုတော့အသိပညာဗဟုသုတနည်းတဲ့သူတွေနော်။နောက်တစ်ခါစာဝတ်နေရေးပေါ့ခက်ခဲတဲ့လူတွေအဲတချို့ဆိုရင်လည်းဒီလုံခြုံမှုပေါ့လုံခြုံမှုမရှိတဲ့အသက်အဝန်းပေါ့နော်လူယုံမှုမရှိတဲ့အသက်အဝန်းမှနေတဲ့သူတွေဟာဆိုရင်တချို့ကတိလေးရနေပဲဖြစ်ဖြစ်မတိလို့ပဲဖြစ်ဖြစ်ပေါ့နော်မတိလို့ပဲဖြစ်ဖြစ်ဒီဝိသမသမားတို့သားကောင်တွေရဲ့သူတို့ရဲ့ပေါ့နော်လက်တွင်ကိုကြာရောက်ပြီးတော့သူတို့ကဒီလူကုန်ကူးခံရတာမျိုးတွေရှိပါတယ်ဒါမှမဟုတ်ဒီတက်ကပြောခဲ့သလိုပဲနော်လူအများစုဟာဆိုရင်ဒါဒီလူနဲ့ပဲသူတို့ဒါလူကုန်ကူးခံကြရတာဖြစ်ပါတယ်ခဏဒီမြန်မာနိုင်ငံအနေနဲ့ပေါ့နော်ဒီတာစီကကွယ်လုပ်ငန်းတွေလုပ်ကြမှုပြောမယ်ဆိုရင်တော့အခုဒီနေ့2025ပေါ့နော်2025ရဲ့ဒီ73ကြိမ်မြောက်လူကုန်ကူးမှုတိုက်ဖျက်ရေး နေ့ရဆောင်ဖို့ကတော့နော်လူကုန်ကူးမှုတိုက်ခတ်ဖို့ခေါင်းပုံဖြတ်မှုအဆုံးသတ်ဖို့ဆိုရဲနော်အဲအဲ့လိုသူတို့သတ်မှတ်ထားပါတယ်သတ်မှတ်ထားပါတယ်နောက်တစ်ခါဒီ2025ရဲ့နော်ဒီမြန်မာနိုင်ငံပေါ့နော်ဒါလူကုန်ကူးမှုတိုက်ခတ်ရေးနေ့ရည်ရွယ်ချက်ကလည်း4ရက်ရှိပါတယ်ဒါတော့အကျေချက်မပြောလို့တော့ပါအောင်နော်ချေချက်မပြောတော့ပါအောင်ဒီတာစီကာကွယ်ရေးလှုပ်တာတော့1969ရပါနော်အခု1969ရနှစ်ကနေစပြီးတော့ဒီအမျိုးသားရေးတာဝန်ဖြစ်နေတာနိုင်ငံတော်ကနေပြီးတော့ပြုလုပ်ခဲ့တာရှိပါတယ်လူကုန်ကူးမှုဒါစီကာကွယ်ရေးကိုနော်ဒီလူကုန်ကူးမှုဒါစီကာကွယ်ရေးမှာသူတို့ဥပဒေနဲ့လည်းပြဋ္ဌာန်းခဲ့ပါတယ်ဥပဒေနဲ့ပြဋ္ဌာန်းခဲ့လို့လည်းဒါပြောမယ်ဆိုရင်ဒီစတင်မှာဒီအခု73ရက်ကိုဒါသူတို့ဘောနော်လူကုန်ကူးမှုတိုက်ဖြစ်ရေးနေ့လို့ဒါသတ်မှတ်ခဲ့တာဖြစ်ပါတယ်မြန်မာအနေနဲ့ဆိုရင်မြန်မာနိုင်ငံအနေနဲ့မှာဒီစရုပ်ထဘောနော်9နှစ်ဟုတ်မားတဲ့ဒီစီမံကိန်းအနေနဲ့ဆို2022ကနေပြီးတော့2026ပဲเนาะဒီဖြတ်ကာလကိုဖြတ်သန်းဆောင်ရွက်နေပါပြီအခုတချို့ဆိုရင်လည်းဒါတော်တော်လေးထိထိရောက်ရောက်တော့ရှိပါတယ်ရှိရောက်ရှိနေပါပြီဟုတ်ဒီနေ့အဓိကလူကုန်ကူးခံရတာအမျိုးသမီးတွေကများပါတယ်အမျိုးသမီးတွေများတယ်ဆိုတာဒီအမျိုးသမီးတွေကြတော့ဘာလို့ဆိုတော့ night season ပေါ့เนาะ night season အင်အားကြီးမမျှတဲ့အခါကျတော့ night season ပြုလုပ်ထားဟုတ်ခံပြီးတော့လူကုန်ကူးတော့ခံရတယ်။အဲ့တော့အင်အားချင်းမမျှလို့သူတို့ရဲ့အင်အားချင်းတာဖို့အတွက်ကတော့အမျိုးသမီးတွေဟာဘာလဲဆိုတော့အသိဉာဏ်အင်အားတာဖို့လိုပါတယ်။နော်အသိဉာဏ်အင်အားတာရင်တော့လူကုန်ကူးမှုခံရတဲ့ဘဝနေပြီးတော့နော်ကျွလွတ်မှာဖြစ်ပါတယ်။နော်အဲဒီလိုပဲအချံပေးနေပဲဒီနေ့နော်လူကုန်ကူးမှုတာစီရေးနေ့ကိုနော်ဂုံပြူရင်းနေပဲနေဂုံချုပ်ပါတယ်။
ဟုတ်ကဲ့ပါဆရာရှင်ခုလိုပြောပြပေးတဲ့အတွက်ကျေးဇူးတင်ပါတယ်ရှင်။
好的。